မြန်မာနိုင်ငံတွင်ပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အထောက်အထားမှတ်တမ်းတွေကိုစတင်စုဆောင်းနေပြီလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာစုံစမ်းစစ်ဆင်မှုရန်ရာ IIMM အကြီးအကဲကပြောကြားလိုက်ပါတယ်။ IIMM အကြီးအကဲ VOA နဲ့တည်တံမင်းမြန်ရမှာသတိပေးပြောကြားတာပါ။အဲ့ဒီ IIMM အကြီးအကဲဖြစ်တဲ့ Nicholas Kujiam ကိုကိုဝင်းမင်းဆက်သွယ်မင်းမြန်ထားတာနားဆင်နိုင်ပါလေ။
ဟုတ်ကဲ့ကြီးမားတဲ့လူခွေချုပ်ဖောက်မှုတွေကောက်ယူစုဆောင်ဖို့ကုလသမဂ္ဂကနေ2018ခုနှစ်မှာဖွဲ့ပေးခဲ့တဲ့ဒီ IIMM WIWM လို့လည်းခေါ်တဲ့အဖွဲ့အနေနဲ့အခု Variety ရဲ့ဆက်ရနာသိမ်းပြီးမှလည်းနောက်ထပ်ဖြစ်လာတဲ့အလားတူချုပ်ဖောက်မှုတွေကိုစကောက်ယူစုဆောင်နေပါပြီ။ဒါတွေကတစ်ချိန်ဒီပဒါမှမဟုတ်ပြည်တွင်းခေါ်ရုံးတွေမှာတရားစွဲနိုင်ခြင်းထိရောက်အောင်အထောက်အကူပြုနိုင်စေဖို့အခုထဲကစုဆောင်သုံးသပ်နေတာလို့အကြီးအကဲခုံကျော်ကဆိုပါတယ
် It undoubtedly makes things more difficult when we do not have access to the territory
မနက်ငယ်ကတော့ကြောက်ရွံ့နေရတာအခက်အခဲပိုဖြစ်စီတာရှင်းပါတယ်ဖြစ်နေတဲ့ရင်းကြီးတွေအချိုးပေါက်ခံသူတွေနဲ့တရားဆက်ဆွေးမရတဲ့ခါကြတော့ဒါပေမဲ့အခုလိုဖြစ်တာကနိုင်ငံတကာရာဇဝတ်မှုဥပဒေကြောင့်မှအထူးကြီးကြတော့မဟုတ်ပါဘူးသူတို့ကပူးပေါင်းဆွမ်းဖြင့်ရှိတဲ့အခါမှာနိုင်ငံတကာတရားမျှတမှုယာယီကျူးကမှုတွေခက်ကြုံရတဲ့ပါတယ်ဒါ위ကိုကြော်ဝနိုင်ဖို့မဟာပြူဟာမျိုးဆက်တွေကကြိုးစားနေပါတယ်အခုမြန်မာနိုင်ငံကလူတွေနဲ့အဖွဲ့အစည်းတွေပေါင်းထောက်ခံတွေနဲ့ချီပြီးတော့ထောက်ထားတွေပို့ပေးလာနေပါတယ်။ဒါတွေကိုတင်းစီတုံးတက်တာတွေလုပ်နေပါတယ်။
အခုလိုမြန်မာနိုင်ငံတဲမသွားနိုင်တဲ့အချိန်မှာအင်တာနက်ပေါ်မှာရှိထားပြီးသားအထောက်အထားတွေကလွဲပြီးစံနာတွေကိုမြန်မာပြည်သူတွေပို့ပေးဖို့သူကမှာလိုက်ပါတယ
်။ First I wish to thank all of those who reached out to us.
အပေါင်းအသင်းတွေနဲ့ကျွန်တော်တို့ကိုပို့ပေးလာတဲ့သူအားလုံးကိုကျေးဇူးတင်တာပြောပြချင်ပါတယ်။မိတ်ဆွေတို့အားလုံးတက်တည်ရှိနေတဲ့ခုလိုမျိုးလှူဆောင်ပေးတာကိုအများကြီးကျေးဇူးမိပါတယ်။ဆက်ဆွဲလာသူအားလုံးအနေနဲ့အထူးသတိထားပြီးတော့ပို့လုံကျွေးကိုပထမဦးစားပေးနေကြပါတယ်။ဆက်သွယ်လမ်းကြောင်းအလုံးစုံဆုံးဖြစ်ဖို့ကျွန်တော်တို့ဘက်ကလည်းအစွမ်းကုန်ကြိုးစားမှာပါ။ဒါကြောင့်မလို့ signal ဖုန်းနံပါတ်နဲ့ project လေးကနေဆက်သွယ်ပို့ပြီးပြုလုပ်ပေးထားတာပါ။ဒါတွေကမူရင်းပို့တာကိုကုတ်အတွင်ပြောင်းပို့ပေးတာမလို့လုံကျုံပါတယ်။
ခုံကျုံကပဲကိုယ်တိုင်ကျူးလွန်ခံခဲ့ရတာဒါမှမဟုတ်ကိုယ်တိုင်တက်တဲ့အဖြစ်ကြုံခဲ့ရတာတွေကိုထပ်ဆိုထားချက်တွေလို့ထိုင်လုံတာမျိုးကိုဓာတ်ပုံဗီဒီယိုစတာတွေနဲ့မှတ်တမ်းတည်ပြီးပို့ပေးတာတွေထဲမှာအရေးကြီးဆုံးချက်ကို
In all of these cases the most valuable evidence is all
ဒါ위အလုံးတွေကမှတမှုရှိဆုံးအထောက်အထားမျိုးကတော့ဒီရာဇဝတ်မှုတက်ဘလို့ပြင်ဆင်ခဲ့တာတွေပါလာတာမျိုးပါရာဇဝတ်မှုဖြစ်စီလက်တွေ့ကျူးလွန်စီတဲ့အမိန့်မျိုးဒါမှမဟုတ်အထောက်အထားတွေကိုဖျက်ဆီးပစ်ဖို့အမိန့်မျိုးတွေပါကျွန်တော်အခုသူဆိုရည်ကလူတွေအလုံးတွေကိုဖျောက်ဖျက်ဖို့မကြင်ကကြိုးစားခဲ့တာမျိုးတွေပါမိသားစုတွေအနေနဲ့စစ်စစ်ခွင့်လန်းမရတကယ့်တရားတွေကိုမှတ်တမ်းတင်ဝင်မရစီအောင်လို့မြစ်တကြိုလိုက်တာကိုစားခဲ့ရပါတယ်ခုလိုဖျောက်ဖျက်ဖြစ်ဖို့အမိန့်ပေးနေသူတွေကိုသိပေးချင်ပါတယ်ခုလိုလောက်တာတက်တက်ကူကပြည့်ရှိရဲ့ဆိုရဲ့အသိစိတ်တက်တည်ဖြစ်ပြီးတော့တာဝန်ရှိကြောင်းတက်တည်ဖြစ်နေတုံးနိုင်ပါအ
ဲဒီတော့လက်ရှိရာသာဝိဒါအထောက်အထားတွေပေါ်အရေးပါနိုင်တဲ့ကလူတွေ့ရှိသုံးသက်ချက်ကိုမေးရမှာတော့အတိအကျပြောဖို့စောသေးတယ်အချင်းယူစစ်စစ်သုံးသက်နေရစဲလို့ပါလို့ဆိုပြီးလက်ရှိထူကြတာကိုတော
့ We're very concerned about the reports that we have seen that showing
ကျွန်တော်တို့အနေနဲ့ခုတွေ့ထားရတာတွေကထူးဆန်းကြတယ်ရှိပါတယ်လူထောင်ခံတွေနဲ့ချင်းပြီးတော့မတရားဖမ်းဆီးနေတဲ့ပေါ်ပါလူမျိုးတက်ဖွဲ့တွေကဒီလူတွေကိုလာခေါ်ပြီးလို့ရှိရင်သူရဲ့မိသားစုတွေရင်းမြစ်တဲ့သူတွေအနေနဲ့တင်းချက်လက်မရကြတော့ပါဘူးဒါတွေကလူမသိသူမသိကြောက်ဆဲမှုဆိုင်ရာနိုင်ငံတကာယာစွတ်မှုတွေပါနောက်အကြောင်းပြချက်မပြီးနဲ့ဖမ်းတော့တော့လည်းပါတော့လူသားမျိုးနွယ်ပေါ်မှာကြီးမားတဲ့ရာဇဝတ်မှု crimes against humanity မြောက်ပါတယ်။နောက်မိမိအသက်အန္တရာယ်မရှိတဲ့နဲ့တပ်ဖြတ်မှုတွေကလည်းအလားတူရာဇဝတ်မှုမျိုးတွေပါ
။ဒါအပြင်အခုမြန်မာနိုင်ငံကကျူးလွန်မှုတွေမှာအရေးပါတာကိုလည်း WIWM အကြီးအကဲက
working on Myanmar I was at the Khmer Rouge tribunal
မင်းကိစ္စကိုမကန့်တွဲခြင်းလုံးကကမ္ဘောဒီးယားကခမာလီခုံရုံးတွေမှာတောင်းရင်ဖြစ်ပါတယ်2019ခုနှစ်ကမှအဲ့ဒီအလုပ်ကိုနားခဲ့တာပါအဲ့မှာ4980ပြည်တွေလုံးကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုပြန်ကြံရတာဗျအဲ့တော့ဒီနေတကာရာဇဝတ်မှုကျူးလွန်အောင်အမိန့်ပေးထားသူဘယ်သူမှမရှိဘူးဘယ်တော့မှကောင်းအိတ်နိုင်မှာမဟုတ်ပါဘူးဘာလို့လဲဆိုတော့ဒီတရားမျှတမှုရရှိရေးကနောက်ဆုံးတစ်ချိန်ဒီမှာကိုယ့်အိမ်တကာအရောက်ကူလာခောက်မှာပို့ပါတရားမျှတမှုရရှိရေးဆိုတာကအကြာကြီးကိုဆက်ပြီးရှင်းတန်းနိုင်တာမျိုးပါအ
ဲဒီတော့အဓိကတာဝန်ရှိတဲ့လုံခြုံရေးတပ်ဖွဲ့တွေကိုရောအဓိကဘာပြောချင်ပါလဲလို့မေးရမှာခွန်ကျော်က
I would just advise them or remind them of the basic
လုံခြုံရေးဖွဲ့တွေကိုကျွန်တော်ချန်ပြချင်တာကပြန်ပြီးတော့ပြည့်ပြည့်ချင်တာကတော့နိုင်ငံတကာဥပဒေအခြေခံချက်တွေပါချက်ကအမိန့်ကြောင့်မလို့ဒီနိုင်ငံတကာဥပဒေကိုကျူးလွန်ခဲ့ရတာပါလို့စင်ကြင်ပြီးလို့မရပါဘူးတကယ်တာဝန်ကဒီနိုင်ငံတကာရာဇဝတ်မှုမြောက်တဲ့အမိန့်ကိုလိုက်နာဖို့ညှင်းဆန်ပေးရမှာပါ နောက်ပြီးအမိတ်ပေးနေသူတွေကိုလည်းကျွန်တော်ပြောချင်ပါတယ်။နိုင်ငံတကာဥပဒေတွေအောက်မှာသူတို့တကယ်တာဝန်ရှိတာကဒီယာဆွေးမှုတွေမဖြစ်အောင်နဲ့အခုလိုမျိုးယာဆွေးမှုတွေမှာတာဝန်ရှိလာသူတွေကိုအပြစ်ပေးနိုင်အောင်လိုအပ်တာတွေတင်တော်တာတွေအားလုံးလုပ်ပေးဖို့ပါ။လုပ်ပေးဖို့ပြတ်ကွက်ခဲ့ရင်တော့နိုင်ငံတကာဥပဒေအောက်မှာတာဝန်ယူတာဝန်ခံမှုရှိရပါလိမ့်မယ်။အရင်ပြောခဲ့သူပါပဲနိုင်ငံတကာတရားမျှတမှုရှာဖွေရေးကတက်တန်းရှိကြတတ်ပါလိမ့်
မယ်။တကယ်တော့မြန်မာနိုင်ငံရဲ့စစ်အာဏာသိမ်းပြီးဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဆက်လက်ဖြစ်ပေါ်နေရမှာစစ်တပ်ဘက်ကလည်းစစ်ခတ်နေနေမှုတွေစက်တိုက်လုဆောင်နေတာမို့ဒီရှင်းထန်တဲ့လူခွင့်ချုပ်ဖို့တွေပုံစီးမလာမှာကိုနိုင်ငံတကာမှာအထူးစိုးရိမ်နေကြပါလေ။